နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှု3,000,000အဖြစ်နည်းတဲ့အနေအထားမဟုတ်တော့တာမို့အရင်ရွေးကောက်ပွဲပြီးလူစုလူဝေးကြောင့်ပြန့်နှံ့မှုတက်လာတာမျိုးမဖြစ်ရအောင်ကာကွယ်ရေးအစွမ်းကုန်လုပ်ကြဖို့ပြင်းပြင်းထန်ထန်တိုက်တွန်းခဲ့ပါတယ်။မနေ့ကဒီကိုဗစ်နောက်ဆုံးအချိန်လေးပြည်သူကိုအစီရင်ခံတဲ့မေကွန်းထဲမှာဒေါက်ဆန်းစုကြည်ကရွေးကောက်ပွဲအပြီးမှာအခုလိုကူးစက်မှုတက်လာတာအပြင်မကြာခင်တစ်ဆောင်တိုင်းအားလိုက်ရတုန်းကလည်းလူစုလူဝေးတွေထပ်ဖြစ်ခဲ့တာရဲ့အကျိုးဆက်တွေထက်လာအောင်ပါလို့သတိပေးလိုက်ပါတယ်။ဒါကြောင့်အခုအချိန်ကာကွယ်ဆေးမရနိုင်ခင်လက်ရှိဆောင်းရာသီနဲ့လာတော့မယ့်ခရစ်စမတ်နှစ်ကူးပွဲတော်အားလိုက်ရမှာလဲပိုကူးကုန်မှာစိုးရိမ်ပြီးလူစုလူဝေးမဖြစ်အောင်နေပေးကြဖို့ပြည်သူအလုံးကိုအနူးအညွတ်အခုလိုတိုက်တွန်းသတိပေးလိုက်ပါတယ်
။အခုဆောင်းတွင်းမှာအေးလာပြီအေးလာတဲ့ခါကျလို့ရှိရင်ယောဂပူကပူပြီးတော့ပြန့်လွယ်မယ်ဆိုတာလေကျွန်တော်တို့သတိပေးထားပြီးဖြစ်ပါတယ်ထပ်မှလည်းသတိပေးပါမယ်အခုဒီဆောင်တိုင်းပိတ်ရက်တွေကတော့လွန်သွားပြီပေါ့နော်နောက်အခုကျွန်တော်တို့ Christmas ကာလနှစ်သစ်ကူကာလတွေကိုကျွန်တော်တို့ဥတည်နေပါပြီအဲ့ဒီအချိန်တွေမှာလည်းလူစုလူတွေမဖြစ်ဖို့အင်တာမအရေးကြီးပါတယ်လူစုလူတွေဖြစ်ထားတဲ့အမျှယောဂပူပြန့်နေဆိုတာတော့ဒါတော့ကျွန်တော်တို့ဘယ်လို့မှရှောင်လို့မရတဲ့ကိစ္စပါပြန့်မှာပါပဲ
ဒေါက်ဆန်းစုကြည်ကဆက်ပြီးအခုကိုဗစ်ကူးစက်မှုကပြည်နယ်နဲ့တိုင်းတွေမှာလည်းပြန့်ပွားလာမှုမနှဲတော့တာကြောင့်သေဆုံးသူကလည်း2000ကျော်လာကအစားထိုးမရတဲ့သေဆုံးမှုတွေဆက်မဖြစ်စေချင်သလိုနိုင်ငံတော်ဘက်မှာလည်းအခုလိုမလွှဲမရှောင်တာလူနာတွေအတွက်ဘတ်ဂျက်ငွေတွေအများကြီးသုံးနေရတာကြောင့်စီးပွားရေးပြန်နလန်ထူဖို့ဆုံးရှုံးမှုတွေဖြစ်လာမှာစိုးရိမ်ရတယ်လို့ဆိုပါတယ်။ဒါအပြင်ကာကွယ်ဆေးအတွက်လည်းအတိုင်းအတာတစ်ခုသာနိုင်ငံတကာကလူတန်းထောက်ပံ့တာရနိုင်ပြီးအများစုကနိုင်ငံတော်ဗန္ဒာတွေကပဲဝယ်သုံးရမယ့်အချိန်မှာဒီကိုဗစ်လူနာပြင်းထန်သူတူအတွက်ကုန်ကျစရာလူ1000အထိကာကွယ်ဆေးထိုးပေးနိုင်တဲ့ငွေပမာဏမှုကူးစက်မခံရအောင်ဝိုင်းဝန်းကာကွယ်ကူညီပေးကြဖို့ကိုလည်းအလေးနဲ့တောင်းဆိုလိုက်ပါတယ်အခုလိုအချိန်မှာနိုင်ငံထဲမနေ့ကတော့ကိုဗစ် -19 ရောဂါကူးစက်သူ1502ဦးနဲ့သေဆုံးသူ32ဦးရှိခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ96520ဦးနဲ့သေဆုံးသူပေါင်း2059ရှိလာပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနည၈နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ